အမေရိကန်ပြည်ထောင်စုကအဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်ပါတီရဲ့သမ္မတလာဟီလာရီကလင်တန်အနေနဲ့ဒီကနေ့ကြာသပတေးနေ့မှာစီးပွားရေးလုပ်ငန်းတွေပြန်လည်စတင်မှာဖြစ်ပါတယ်။မစ္စစ်ကလင်တန်ဟာညူမိုနီယာအဆုတ်ရောင်ရောဂါကြောင့်ဆီးရုံးလှုပ်ရှားမှုတွေမှာမပါဝင်နိုင်ဖြစ်နေခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့နယူးယောက်မြို့က9/11အောက်မေ့ပွဲအခမ်းအနားကပြန်လာတဲ့မစ္စစ်ကလင်တန်နေထိုင်မကောင်းဖြစ်နေတာကိုတွေ့ခဲ့ကြရတာဖြစ်ပြီးမစ္စစ်ကလင်တန်ချိန်မခိုင်မဲ့ရိုင်းလဲသွားလို့ကားပေါ်ကိုတွေ့တင်ခဲ့ရတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။မနေ့ကသူမရဲ့စီယုံရဲ့အဖွဲ့ကထုတ်ပြန်လိုက်တဲ့စာထဲမှာတော့မစ္စစ်ကလင်တန်ရဲ့ဆရာဝန်ကနိုင်ငံခြားရေးဝန်ကြီးဟောင်းဟာပြည်စည်းဝါးဆေးရီတောက်အနားယူပြီးတဲ့နောက်မှာကျန်းမာရေးပြန်လည်ကောင်းမွန်လာပြီလို့ပြောဆိုခဲ့တာပါဒီအဖြစ်အပျက်ကြောင့်မစ္စစ်ကလင်တန်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်ဆရာထပ်ဖြစ်လာခဲ့တယ်လို့သူမရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump အတွက်တော့ထိုးနှက်စရာအချက်တစ်ခုထပ်ရသွားတာပါ
I don't know, folks. You think Hillary would be able to stand up here for an hour and do this? I don't.
ကျွန်တော်ကတော့တကယ်မသိပါဘူး Hillary အနေနဲ့အခုလိုတနိုင်လောက်ရပ်ပြီးဒီလိုလုံနိုင်မယ်လို့ခင်ဗျားတို့ထင်ပါသလားကျွန်တော်ကတော့မထင်ဘူးဆိုပြီးတော့ Republican သမ္မတလောင်း Trump ကပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်း Mr. Trump ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာနေပြီးသူ့ရဲ့ကျန်းမာရေးမှတ်တမ်းအပြည့်စုံထုတ်ပြန်ပေးဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်။ Mr. Trump ထုတ်ပြန်လိုက်တဲ့ပြီးခဲ့တဲ့သတင်းပတ်ကသူ့ရဲ့စစ်စစ်ချက်အချင်းချုပ်ကိုတော့လူကြိုက်များတဲ့ရုပ်မြင်သံကြား Talk Show အစီအစဉ်တစ်ခုမှာတွေ့မြင်ခဲ့ရပါတယ်။လူကြမ်းသားတထေးကြီး Trump ရဲ့ကိုယ်လေးချိန်က128 kg ရှိပြီးကိုယ်လေးချိန်အနည်းငယ်တက်လာတယ်လို့လည်းအစီအစဉ်တင်ဆက်သူ Dr. Oscar ကြေညာခဲ့ပါတယ်။အသက်80အရွယ် Donald Trump ဟာနိုင်မလာ၈ရက်နေ့ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်တော့ American ရဲ့အသက်အကြီးဆုံးသမ္မတဖြစ်လာမှာပါ။ Hillary Clinton ကတော့ဇန်နဝါရီလ20ရက်နေ့ကျန်းသက်စာချိန်ဆမဲ့နေ့မှာအသက်69နှစ်ပြည့်မှာကြောင်း American ပြည်ထောင်စုရဲ့ဒုတိယအသက်အကြီးဆုံးသမ္မတဖြစ်လာမှာဖြစ်ပါတယ်။